မြန်မာနိုင်ငံကကရင်ဒုက္ခသည်အများစုရှိနေတဲ့ထိုင်းနိုင်ငံမြောက်ပိုင်းလင်းဟောင်ဆောင်ပြည်နယ်တဲကမလတ်ဦးဒုက္ခသည်စခန်းမှာကိုဗစ်ကပ်ရောဂါကူးစက်ခံရသူ50နီးပါးလောက်ရှိနေပါတယ်။မိသားစုလိုက်ကိုဗစ်ကူးနေတာလို့မလတ်ဦးဒုက္ခသည်စခန်းကစခန်းကော်မတီနဲ့နှီးဆက်သူဒုက္ခသည်တဦးကပြောပြပါတယ်
။အဆူလက်ဆိုလဲတော့ဖြစ်လို့ပြောရမှာပါခင်ဗျ။ဆိုတော့ဒီမိသားစုဖြစ်တာမိသားစုလည်းဖြစ်နေတယ်။ဟုတ်ကဲ့40နဲ့2ယောက်ကတော့လွန်ခဲ့တဲ့2ရက်တော့ရတော့ပဲအခုဆိုတော့40နဲ့2ယောက်ဆိုတော့မနေ့ကလည်း3-4ယောက်လောက်ရှိမှဒီနေ့ထပ်ဆက်သွားတယ်ဒီနေ့လည်းပဲ2ယောက်လည်းထပ်ဆက်သွားတယ်အဲ့ဒါကြောင့်မို့ကျွန်တော်ချီအားတော့50လောက်ရှိဖို့ဆိုရင်50နာနီ50ကျော်နေပြီလားမသိ
ရပိုင်းအတွင်းမှာကူးစက်မှုတွေများလာတဲ့အတွက်တိတက်နေရာမှာထားပြီးဒုက္ခသည်စခန်းကကျန်းမာရေးဝန်ထမ်းတွေကစောင့်ကြည့်ကူတာပေးနေတယ်လို့လည်းသူကပြောပါတယ
်နောက်ပြီးတော့သူကအကန့်ခွဲရဆိုတာဟိုနည်းနည်းဆိုးတဲ့လူနဲ့သိပြီးတော့မချီတဲ့လူနဲ့အဲ့လိုမျိုးပေါ့တိတ်ဆိုးတဲ့လူနဲ့သူတို့ခွဲထားတာအဲ့လိုမျိုးရှိတယ်ဒါကြီးတော့အဝမ်းရုပ်ရှိတယ်အဲ့ဒီအဝမ်းရုပ်ဆိုတာဒီ UN နဲ့ဆိုင်ရောတတိယနိုင်ငံအတွက်ဟိုတည်းကြီးရုံးကသူတို့ထားတယ်နော်ကျွာရတော့သူတို့အဲ့ဒီစာတီတော့မှသူတို့ထားတော့
ဒုက္ခတဲ့စခန်းတစ်ခုလုံးမှာတော့အများစုကြီးကကာကွယ်ဆေးမထိုးကြရသေးပါဘူးဒုက္ခတဲ့တွေအတွက်ကာကွယ်ဆေးထိုးနိုင်ဖို့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကစူးစမ်းနေကြပေမဲ့2022ခုနှစ်လောက်မှသာရနိုင်မယ်လို့လည်းပြောကြပါဗျ။အခုလောလောဆယ်တော့ထိုင်းကျန်းမာရေးဝန်ကြီးဌာနရဲ့အစီအစဉ်နဲ့ဒုက္ခတဲ့တွေတဲကတက်ကြီးရွယ်အိုတွေမတန်ဆွမ်းသူအနည်းငယ်လောက်ကိုပဲကိုဗစ်ကာကွယ်ဆေးထိုးနိုင်ခွင့်ရခဲ့တယ်လို့လည်းသူကပြောပါဗျ။
ကိုယ်တော်ရဒီတက်ကြီးရုံနဲ့မဆန်ဆွမ်းဒီနဲ့နောက်ပြီးတော့ဒီကိုယ်ဆောင်မြင့်ကင်းနေရတော့သူတို့ထိုးပေးကြတယ
်။အခုလက်ကစပြီးကိုဗစ်ကပ်ရောဂါကူးစက်မှုတွေပထမဆုံးစဖြစ်ခဲ့တာပါ။အခုတစ်ခေါက်မှာတော့မိသားစုလိုက်အများအပြားကူးစက်နေကြတာဖြစ်ပါတယ်။ပထမဆုံးအချိန်ကိုဗစ်ကပ်ရောဂါပိုးကူးစက်မှုဖြစ်ခဲ့ပြီးအခုအခါမှာတော့မိသားစုလိုက်ကူးစက်မှုတွေများလာတာဖြစ်ပါတယ်။နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ထပ်ပြေးတိမ်းချောင်လာကြသူတွေဟာထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်စခန်းကိုကုမှခိုးလုံနေထိုင်နေကြရပါတယ်။မဲဟောက်ဆောင်ပြည်နယ်တဲကမဲလဦးဒုက္ခသည်စခန်းမှာလူဦးရေ 9,000 လောက်ရှိပါတယ်။အုံပြေဒုက္ခသည်စခန်းမှာပထမဆုံးကိုဗစ်ကပ်ရောဂါပိုးစတင်ဖြစ်ခဲ့တာပါ။အဲဒီနောက်ထိုင်းရင်ဒုက္ခသည်စခန်း၊မဲလာဒုက္ခသည်စခန်း၊အခုမဲလာဦးနဲ့မဲရာမူစခန်းတွေမှာကိုဗစ်ကပ်ရောဂါတွေကူးစက်ပြန့်ပွားနေကြတာပါ။ဒုက္ခသည်စခန်းတွေတစ်ခုနဲ့တစ်ခုကတော့အတော်လေးအလံဝေးပါတယ်ရှင်။